အခုဆိုရင်မြန်မာနိုင်ငံပြည်သူအများစုနှစ်သက်ကူးသကြံပွဲဆင်နွှဲနေကြပြီဖြစ်ပါတယ်။သကြံပွဲတော့ကာလကိုနေထိုင်ရနေရာမှာပဲသကြံပွဲဆင်နွှဲနေကြသူတွေရှိသလိုအလုလုကံရနေရာကနေဇာတိချက်ကျွေမွေးရမြေပြန်သူတွေလည်းပြန်ကြပါတယ်။တချို့ကတော့ပြည်တွင်းပြည်ပခီးထွက်သူထွက်ကြပါတယ်။ဘယ်လိုပဲဖြစ်ဖြစ်သကြံတွင်းကာလဟာမြန်မာပြည်သူတွေအထူးသဖြင့်ဗုဒ္ဓဘာသာဝင်တွေဥပုပ်သီလစောင့်တည်ကြအနားယူကြပျော်ကြရွှင်ကြတဲ့ကာလလို့ဆိုရင်လည်းမမှားပါဘူး။ဒါပေမဲ့အကြောင်းမျိုးကြောင့်တကြံပြောပွဲမဆင်နွှဲနိုင်ကြသူတွေမပြောရွှင်နိုင်ကြသူတွေလည်းရှိနေပါသေးတယ်။ခုဒီပတ်အဲ့ဒီအကြောင်းတင်ပြသွားပါမယ်
။တကြံတွင်းပျော်ရွှင်မှုမရနိုင်တဲ့အထက်ထင်ရှားတဲ့နေရာကတော့ရခိုင်ပြည်နယ်ပါ။အားလုံးသိကြပြီဖြစ်တဲ့အတိုင်းလက်ရှိရခိုင်ပြည်နယ်ထဲမှာရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့တပ်မတော်နေရာတော်များများမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။အချို့တိုက်ပွဲတွေမှာနှစ်ဖက်အသေးပြောက်များပါတယ်။အခုနောက်ဆုံးဧပြီလ9ရက်နေ့က AA တပ်ဖွဲ့ကနေရခိုင်ပြည်နယ်မြအူးမြို့နားကအမှတ်37လုံခြုံရေးရဲတပ်ဖွဲ့ဌာနချုပ်ကိုဝင်ရောက်တိုက်ခိုက်တဲ့ပြစ်စင်မှာနှစ်ဖက်တေဆုံးဒဏ်ရာရရကြုံမကရဲတပ်ဖွဲ့ဝင်မိသားစု9ယောက် AA တပ်ဖွဲ့နဲ့ပါသွားပြီးနောက်ပိုင်းသူတို့ကပြန်ပို့ပေးပါတယ်တိုက်ပွဲဖြစ်ပွားရနာဂျေးရွာတီရွာကရွာသား20ကျော်ကိုမတင်ကားလို့ဆိုပြီးတပ်မတော်ရဲ့ဖမ်းဆီးခေါ်ဆောင်သွားတာခံရပါတယ်လက်တလောပြစ်စင်တွေကိုကြည့်ရင်ရခိုင်ပြည်နယ်မှာရခိုင်တိုင်းရင်းသားတွေအများစုနေထိုင်တဲ့မြို့နယ်5ခုမှာညမထွက်ရအမိန့်ထုတ်ထားပါတယ်အရင်ကမောင်းတော့ခရိုင်ဧရိယာတစ်ခုတည်းညမထွက်ရအမိန့်ထုတ်ထားရကနေအခုနောက်ထပ်5မြို့နယ်တိုးလာတာဖြစ်ပါတယ်တိုက်ပွဲတွေဖြစ်နေတာဖြစ်စဉ်အတွင်အရက်သားတွေတေးကြေဒဏ်ရာရမှုတွေလည်းရှိလာနေတာကြောင့်ဘေးလွယာထွက်ပြေးခိုလုံနေကြရတဲ့စစ်ဘေးရှောင်အရေးအတွက်ဟာလည်း2000ခွဲကျော်သွားပါပြီတိုက်ပွဲကြောင့်ရောညမထွက်ရအမိန့်ကြောင့်မှာဒေသခံတွေလုက္ကင်စားတော့ရတာသွားရလာရတာအခက်အခဲဖြစ်စေပါတယ်ဒီလိုအခြေအနေတွေကြောင့်ဗုဒ္ဓဘာသာရခိုင်တိုင်းရင်းသားတွေတကြံကာလအရင်နှစ်တွေတုန်းကလိုပျော်ရွှင်မှုမရှိကြတော့ပါဘူးတိုက်ပွဲတွေရပ်ဆိုင်းကြဖို့ပဲဆန္ဒရှိနေကြတာပါစစ်ပွဲတိုက်ရိုက်ဖြစ်ပွားတာမရှိပေမဲ့လည်းဒုက္ခရောက်နေကြသူတွေကိုစာနာတဲ့အနေနဲ့စစ်တွေလိုမျိုးကြီးပြာကြီးကရခိုင်တိုင်းရင်းသားတွေကလည်းအခုနှစ်တကြံကိုပျော်ပျော်ပါပါဆင်နွှဲတာမျိုးမလုပ်ကြတော့ဘဲအချင်းယုံပြီးတော့ပဲဖျက်ဆီးနေကြတာမြင်တွေ့ကြရပါတယ
်။တကြံမှာနောက်ထပ်ပျော်ရွှင်မှုမရတဲ့လူတွေကတော့ဆန်ကုံသေးတွေ၊ပွဲစားတွေ၊စပားဆိုင်တောင်သူတွေပဲဖြစ်ပါတယ်။မြန်မာနိုင်ငံဆန်စပါးအသင်းချုပ်ကထုတ်ပြန်ပေးတဲ့စာရင်းတစ်ခုအရအခုနှစ်ပြည်တွင်းမှာပြည်ပပို့မဲ့ဆန်တန်းကြီး2သန်းနီးပါးလောက်ပိတ်မိနေတယ်လို့ဆိုပါတယ်။နေဇာကနေတရုတ်ပြည်ပဲပို့မဲ့ဆန်တွေဟာခါတိုင်းနှစ်တင်နဲ့မတူတရုတ်ပဲအချမ်းမှာအဖမ်းဆီးတွေကြမ်းနေလေတော့တရုတ်ကုံတွေတွေကမွေတော့ပဲမြန်မာနိုင်ငံထဲမှာပဲကြံနေတာပါအဲ့ဒီထဲမှာပြောင်းလို့အခြားသီးနှံတွေလည်းပါပါတယ်မြန်မာဆွေရကထုတ်ပြန်တဲ့ကုံတွေရေးဆိုင်ရာကိန်းတန်းတွေကိုကြည့်ရင်လည်းအဲ့ဒီအချက်မှန်ကန်ကြောင်းတွေ့နိုင်ပါတယ်မူဆယ်နေဇာကုံတွေရေးမှာအခုနှစ် 2018-19 6 လတာကာလကုံတွေမှုပမာဏဟာအရင်နှစ်ကာလတူကုံတွေမှုပမာဏထက်အများကြီးလျော့ကျခဲ့ပြီးအထူးသဖြင့်ပို့ကုန်မှာအရင်နှစ်ကထက်ဒေါ်လာ3800နီးပါးလျော့နေခဲ့တာတွေ့ရပါတယ်။ဒါဟာမြန်မာနိုင်ငံထဲမှာစံတန်ချိန်2သန်းနဲ့ပြောင်းနေပိတ်မိနေတာရဲ့အဖြေပါပဲ
။အဲ့လိုစံတန်ချိန်2သန်းလောက်ပိတ်မိနေတဲ့အချိန်လယ်သမားတွေစိုက်တဲ့ရက်90စပားတွေလည်းပေါ်နေပါပြီ။ဒီတစ်ခါစပားပေါ်စားအချိန်စပားဆေးဟာအရင်နှစ်ကလောက်ဈေးကောင်းမရတော့ပါဘူးဈေးကောင်းမရတဲ့အပြင်တင်းတရာကိုကြက်5သိန်းအောက်ကျဆင်းသွားမယ်အလားအလာလဲတွေ့မြင်နေကြရပါတယ်အဲ့လိုသာဆိုရင်စပားဆိုင်တောင်သူတွေစားစရိတ်တောင်မကာမိပဲအရှုံးပေါ်နိုင်ပါတယ်ဒီလိုအခြေအနေကြောင့်မြန်မာနိုင်ငံဆန်စပားအသင်းချုပ်ကနေကုန်သည်တွေအနေနဲ့အရင်နှစ်ကထုတ်ပြန်ထားတဲ့စပားတင်းတရာကိုအနည်းဆုံးကျပ်ငွေ5သိန်းအထက်ကပဲဝယ်ယူဖို့တိုက်တွန်းစာတွေလည်းထုတ်နေရပါတယ်ပြောရရင်အခုနှစ်တကြံဟာနေဆက်ကနေတရုတ်နိုင်ငံနဲ့ဆန်တင်ပို့တဲ့ကုန်သည်တွေပွဲစားတွေစပားဆိုင်တောင်သူတွေအပြည့်အဝပျော်ရွှင်နိုင်တဲ့နှစ်တစ်နှစ်မဖြစ်ခဲ့ပါဘူးအခုနှစ်တကြံပျော်ရွှင်မှုမရနိုင်တဲ့သူတွေထဲမှာမြန်မာနိုင်ငံတဝန်းကဒုက္ခသည်တွေလည်းပါဝင်ကြပါတယ်အခုဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာကချင်ပြည်နယ်မှာရှမ်းပြည်နယ်မြောက်ပိုင်းမှာရခိုင်ပြည်နယ်မှာဒုက္ခသည်တွေအများကြီးရှိနေပါတယ်အရေးအတွက်ဟာရော့သွားတယ်ရဲ့လို့မရှိတိုးပြင်းရင်းတိုးလာနေပါတယ်2011ခုနှစ်မှာတကြော့ပြန်ဖြစ်လာတဲ့ကချင်လက်နက်ကိုင် KIA နဲ့တပ်မတော်တိုက်ပွဲတွေကြောင့်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာစစ်ဘေးရှောင်ဒုက္ခသည်အရေအတွက် 8,000 9,000 အထိရောက်သွားခဲ့ပြီးအခုနောက်ပိုင်း 5,000 6,000 လောက်ကျန်မယ်လို့ခန့်မှန်းရပါတယ်။ပြီးခဲ့တဲ့2018နှစ်လေကစတပ်မတော်တိုင်းရင်းသားလက်နက်ကိုင်တို့သုံးဖွဲ့ဆိုင်တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်တီဘောဘက်မှာလည်းဒုက္ခသည်တွေတိုးလာနေပြီးသူတို့လည်းတကြံကိုဆင်နွှဲနိုင်ကြမှာမဟုတ်ပါဘူး။အလားတူရခိုင်ပြည်နယ်မှာလည်းလက်တလော AA နဲ့ ပွဲကြောင့်ရခိုင်တိုင်းသားဒုက္ခသည်2000ကျော်ကျော်လာနေသလို2012ခုနှစ်ဘာသာရေးလူမျိုးရေးစံနဲ့အကြမ်းဖက်မှုတွေဖြစ်ပွားပြီးနောက်ပိုင်းစစ်တွေဧရိယာတွေကဒုက္ခသည်စခန်းတွေမှာရောက်နေတဲ့တသိန်းဝန်းကျင်ရှိမဲ့မွတ်စလင်ဒုက္ခသည်တွေလည်းဒီကနေ့အချိန်ထိနေရက်မပြောင်းနိုင်သေးပါဘူး။အလားတူဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတွေမှာလည်းမြန်မာနိုင်ငံကထွက်ပြေးသွားကြတဲ့တန်တဝက်ကျော်လောက်ရှိမဲ့မွတ်စလင်တွေလည်းတကြံကာလဟာသူတို့နဲ့ဘာမှမဆိုင်သလိုဖြစ်နေမှာပါ။
လူပုဂ္ဂိုလ်တူးချင်းအနေနဲ့ပြောရမယ်ဆိုရင်တကြံမတိုင်ခင်ဧပြီလ17ရက်နေ့မှာကျောင်းသားတက်မတော် EBSDF ကရဲဘော်အောင်ဆွေဦးနဲ့ရဲဘော်မောင်ဦးတို့ကိုကချင်ပြည်နယ်မုံကြီးမြို့နယ်တရားရုံးကမတရားအသွင်ဆက်သွယ်မှုဥပဒေပုံမှန် 18-1 နဲ့ထောင်ဒဏ်2နှစ်စီချမှတ်တာခံလိုက်ရပါတယ်။တကြံအကြိုနေ့မတိုင်ခင်ဧပြီလ12ရက်နေ့မှာတော့ဒရိုက်တာမင်းထင်ကိုကိုကြီးကိုတက်မတော်ကနေဆွဲထားတဲ့ပုံမှန် 55 ကကြီးအတွက်အာမခံမပေးဘဲအင်းစိန်ထောင်အချုပ်ဆောင်ကိုပို့တာခံလိုက်ရပါပြီ။သူတွေကတော့တကြံကိုထောင်ထဲကနေပဲဖျက်ဆီးရအောင်မှာပါဒီလိုတကြံကာလအများသူငါလို့ပျော်ရွှင်မှုမရကြတဲ့သူတွေအများကြီးရှိနေပေမဲ့အကျဉ်းချခံရမယ့်ကာလတစ်ခုကြံနေသေးတဲ့အကျဉ်းသားတွေရက်ပိုင်းလပိုင်းအတွင်းလွတ်မြောက်တော့မဲ့လူတွေကိုစုပြီးဧပြီ12ရက်နေ့မှာမြန်မာနိုင်ငံတဝန်းအကျဉ်းထောင်အသီးသီးကနေလွှတ်ပေးလိုက်တာတခုကတော့အခုနှစ်တကြံအတွက်တည်ငောင်းတစ်ခုဖြစ်ခဲ့တယ်လို့တက်ဆိုင်ရာကာယကံရှင်တဲ့မိသားစုဝင်တွေကိုပျော်ရွှင်စေတဲ့တကြံချင်းခါဖြစ်စေခဲ့ပါကြောင်းတင်ပြလိုက်ရပါတယ်